AWR မျောလင့်ချင်းတန်လွင်စီစီမှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ22ရက်ပြာသူလဆုတ်6ရက်စနေနေ့မျောလင့်ချင်းတန်မြမစီစီများကိုစတင်တန်လွင်နေပါရရှင်။
တို့ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကလေးများအတွက်စံစာပုံမျိုးဟောကြားခြင်းအစီအစဉ်အင်အားရေးအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့
ဆမ်းမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်ကြပါတယ်။ ဒီနေ့မင်္ဂလာရှိသောနေ့သစ်မှာချစ်တော်မိတ်ဆွေများအားလုံးနဲ့ပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်။ဘုရားသခင်ရဲ့ကျေးဇူးတော်အပြင်ချစ်တော်မိတ်ဆွေများအားလုံးကျမ်းမာခြင်းပျော်ရွှင်ခြင်းညီသက်ခြင်းအပြည့်အဝခံစားရပါစေလို့လည်းဆုတောင်းဆန္ဒပြုချင်ပါတယ်။ဒီနေ့ပေးသွားခြင်းတဲ့တဲ့စကားကတော့တစ္ဆာရှိသောငယ်သား။နော်တစ္ဆာရှိသောငယ်သား။ဒီနေ့ကြောင့်ရင်ဘုရားသခင်ကတစ္ဆာရှိသောငယ်သားဆိုပြီးတော့တင့်ကိုလည်းခေါ်มาဖြစ်တယ်။ကျွန်တော်ကိုလည်းခေါ်มาဖြစ်တယ်။ဒါကျွန်တော်တို့အားလုံးကတစ္ဆာရှိသောငယ်သားကောင်းဖြစ်ဖို့ရန်အတွက်အရင်ကြည့်ကြည့်တယ်ဘယ်ဘက်မှာတစ္ဆာရှိရမလဲဖျားဘက်မှာတစ္ဆာရှိဖို့ရည်ကြည့်တယ်ယနေ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်လောကရေးရဘက်မှာတစ္ဆာရှိတဲ့ငယ်သားမဟုတ်ဘဲနဲ့ဖျားသခင်ရဲ့ဘက်မှာတစ္ဆာရှိသောငယ်သားကောင်းများဖြစ်ဖို့ရန်အတွက်အရင်ကြည့်ကြည့်ပါတယ်ဒါကြောင့်စာလံကျမ်းခန်းကြီးတာ39ငယ်14မှာဆိုရှင်ကျွန်တော်တို့ဒီကြောင်းမဖွယ်သောလက္ခဏာထူဆန်းသောလက္ခဏာတို့နဲ့ပြည့်စုံသည်ဖြစ်၍ကိုတော်ကိုချီးမွမ်းပါမည်ပြုပြင်တော်မူသောအမှုတို့သည်အံ့ဩဖွယ်ဖြစ်ကြောင်းကိုကျွန်ုပ်ဤဝိညာဉ်သည်အမှန်သိပါ၏ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်ရဲ့ဘဝတက်တာမှာကြောက်မက်ဖွယ်တော်ရာတွေထူဆန်းတဲ့လက္ခဏာတွေနဲ့ပြည့်စုံတဲ့ဖြစ်တဲ့ကြောင့်ကျွန်တော်တို့ဖခင်ကိုချီးမွမ်းဖို့ရည်ကြည်တယ်ဒီကမ္ဘာလောကကြီးကိုမိတ်ဆွေကြည့်လိုက်ပါเนาะဖခင်သခင်ရဲ့ထူဆန်းအံ့ဩဖွယ်ရာတွေလှုပ်ဆောင်ထားတဲ့အရာတွေကိုယနေ့ကမ္ဘာလောကမှာရှိတဲ့သိပ္ပံပညာရှင်တွေလင်းလာလို့မကုန်နိုင်ပါဘူးเนาะနေနောင်ရွတ်မကုန်နိုင်ဘူးကမ္ဘာကြီးမှာရှိတဲ့သစ်ပင်ပန်းမန်တွေကြောင်းလေးလာမလားကမ္ဘာပေါ်မှာရှိတဲ့ရေမြေလေအားလုံးကိုလေ့လာမလားဒါမှမဟုတ်လည်းစက်တောင်ဝရမှာရှိတဲ့နေလကျန်တဲ့ခတ္တရာတွေကိုလေ့လာမလားဖခင်ရဲ့ထူးဆန်းအောပွဲလက်ရာတွေကိုလေ့လာရွေးမကုံဆုံးနိုင်ပါဘူးမကုံလွန်နိုင်တဲ့မေတ္တာတွေလည်းကျွန်တော်ဖခင်စီကနေမှခံစားနေရတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကဆိုရှင်ဖခင်ရဲ့ကုံတော်ကိုချီးမွမ်းဖို့အရေးကြီးတယ်။ဖခင်သခင်ရဲ့အံ့ဩဖွယ်ရာအကြောင်းအရာတွေကယနေ့အတော်မတတ်နိုင်ပါဘူး။နော်ဒီအတွက်ကြောင့်ကျွန်တော်တို့အားလုံးကဖခင်ဒီမှာကျွန်တော်တို့ရဲ့ဝိညာဉ်ပျော်မွေ့ပြီးတော့ဖခင်ဘက်မှာကျွန်တော်အားလုံးကသစ္စာရှိဖို့ရည်ရည်ကြည့်ပါတယ်။ဖခင်သခင်ကပေတရုနဲ့ယောဟန်ကိုခေါ်ပါတယ်။ဘာကြောင့်လဲ?လူကိုများတဲ့တန်ငါတဲ့ဖြစ်ပေါ်ရန်အတွက်။ဖျားဘက်မှာလုပ်ငန်းပါဝင်ဖို့ရန်အတွက်ခေါ်နေတယ်။ယောဟန်နဲ့ပေတရုကဆိုရှင်တကယ်တော့တန်ငါတဲ့ပါပဲ။နော်ဘာမှအရေးချင်းရှိမှာမဟုတ်ဘူး။လူနေတဲ့သဘောတရားနဲ့ကြည့်လိုက်မယ်ဆိုလို့ရှင်တန်ငါတဲ့ဘဝဆိုရှင်ပညာမရှိတဲ့လူတွေလှုပ်ထားတာဖြစ်တယ်။နော်သူတို့ကဆိုရှင်လေလေးကိုလေလေးနဲ့ငါးများတယ်ငါးဖန်းတယ်ဒီလုပ်ငန်းကလွဲလို့သူတို့ချားအရာကိုတော့သူတို့တက်မှာမဟုတ်ဘူး။တို့မြင်လေဖျားသခင်ကအဲ့ဒီလူတွေကိုခေါ်ခဲ့တယ်။ပေတရုနဲ့ယောဟန်ကိုခေါ်ပြီးတော့လူကိုများသောတန်ငါတဲ့ဖြစ်ဖို့ငါအများကြီးရအောင်ပေတရုတို့စွန့်ဆောင်နိုင်တယ်။ဒီလိုပဲဖျားရဲ့မှုတော်မှာဖျားရဲ့သားသမီးတွေမြောက်များစွာရရှိဖို့ဖျားဘက်မှာတစ္ဆာရှိတဲ့သားသမီးတွေဖြစ်လာဖို့ရန်အတွက်ဖျားသခင်ကအသုံးပြုခြင်းဖြစ်ပါတယ်။ဒီနေ့မိတ်ဆွေတဲ့ပေတရုနဲ့ယောဟန်တို့လိုအသုံးတော်ခံနိုင်တဲ့သားသမီးတွေဖြစ်ဖို့ရန်အတွက်အရန်ရေးခြင်းပါတယ်။ချစ်တော်မိတ်ဆွေတို့လက်ပြမှာစကားတွေမဲ့နေပါပြီ။ဖရားသခင်မှာဖရားသခင်ဘက်မှာဆိုရှင်တစ္ဆာရှိစွာဖြင့်ဘယ်သူကပါဝင်ပြီးတော့ရိတ်သိမ်းမလဲဘယ်သူကပါဝင်ရိတ်သိမ်းမလဲဒီနေ့ကမ္ဘာလေပြင်းမှာစပါးတွေကမှဲ့ဝင်းနေပြီရိတ်သိမ်းဖို့ရန်အတွက်အချိန်တန်နေပြီဒီနေ့မိတ်ဆွေပါဝင်ဖို့ရန်အတွက်ရင်ကြီးတယ်เนาะပါဝင်ပြီးတော့ရိတ်သိမ်းဖို့ရန်အတွက်ဖရားသခင်ကမိတ်ဆွေကိုအလိုရှိနေပါတယ်ချစ်တော်မိတ်ဆွေတို့သခင်ယေရှုခရစ်တော်ကရေတစ်ခွက်ပေးပါတဲ့ရှမာရိအမျိုးသမီးကိုတောင်းတယ်ရေစာတို့ရေတစ်ခွက်ပေးတိုက်ပေါတောင်းတဲ့ခါမှာရှမာရိမျိုးသမီးကတော့ဒီရေတစ်ခွက်ကိုပေးဖို့ရန်အတွက်ဝင်လေတယ်။ဘာကြောင့်လဲ?ရှင်ကရှမာရိလူမျိုးနဲ့ယူဒလူမျိုးနဲ့ကယံသူပဲ။နော်။ကျမတိုက်တဲ့ရေကိုရှင်တောက်ဖို့မသင့်ပါဘူး။နော်။ဒါပေမဲ့ခရစ်တော်ကတော့ရေတစ်ခွက်တောင်းတောက်နေတယ်။ချစ်တော်မိတ်ဆွေတို့ယနေ့သခင်ယေရှုခရစ်တော်ကမိတ်ဆွေကိုလည်းရေတစ်ခွက်ပေးပါလို့တောင်းတောက်နေပါတယ်။ရေငတ်တဲ့သူကိုရေတိုက်ပေးဖို့ဖြစ်ပါတယ်။ခင်ယေရှုကပြောလေယနေ့လောကမှာရှိတဲ့ရေကတောက်ပြီးတိုင်းတောက်ချင်နေတဲ့ရေတစ်ခွက်တောက်ပြီးတိုင်းနောက်တစ်ခွက်ပြန်တောက်ချင်နေတယ်။ဒါပေမဲ့ခရစ်တော်ပေးတဲ့ရေကိုတောက်သုံးပြီးတဲ့သူတိုင်းကရေငတ်ချင်းပေးကနေမှกินလို့မယ်။ယနေ့ကျွန်တော်တို့တွေရာဆိုရှင်ဝိညာဉ်ရေးရေပဲမှာဆိုရှင်ရေငတ်ချင်းပေးကနေမှလွတ်ကင်းနေတဲ့သားသမီးတွေဖြစ်ဖို့ရတဲ့ရည်ရည်ကြည့်တယ်။နော်ချစ်တော်မိတ်ဆွေတို့ယနေ့ဝိညာဉ်ရေးအစာဝိညာဉ်ရေးရေငါပြတ်နေတဲ့သူတွေမြောက်များစွာရှိတယ်။ကိုကံရအဖင်ရေငတ်နေတဲ့သူတွေဖြစ်ရှိသလိုဝိညာဉ်ရေးအဖင်လည်းရေငတ်နေတဲ့သူတွေဖြစ်တယ်ရှိတယ်။ဒါကြောင့်ဒီရေငတ်နေတဲ့သူတွေကိုရေတိုက်ဖို့ရန်အတွက်ယနေ့ချစ်တော်မိတ်ဆွေတို့နှောင့်နှင်းနေကြသလား။ဖခင်သခင်ကတစ္ဆာရှိတဲ့ငယ်သားကောင်းတွေကိုရှာဖွေနေပါတယ်။ရေငတ်နေတဲ့သူတွေမြောက်များစွာရှိနေတဲ့ဒီကမ္ဘာလောကကြီးမှာရေခတ်ပြီးတော့ရေတိုက်ဖို့ရန်အတွက်ချစ်တော်မိတ်ဆွေတို့သင်ပါဝင်နိုင်မယ်။ဖူးရံအတွက်ရန်ကြီးကြည့်တယ်မိတ်ဆွေကိုပါဝင်ဖို့ရံအတွက်ဘုရားသခင်ကလည်းအမြဲတမ်းဖိတ်ခေါ်နေပါတယ်သခင်ယေရှုတိုက်ခဲ့တဲ့ရေကိုမိတ်ဆွေတောက်သုံးပြီးသွားပြီ မိတ်ဆွေရဲ့ဘဝတတဘလောက်ပြေဝကုံလုံးစွာခံစားနေရတယ်လေဘလောက်ထိပျော်ရွှင်မှုခံစားရတယ်လေဘလောက်ထိဝါပြောခြင်းခံစားရတယ်လေဘလောက်ထိတာယာခြင်းခံစားရတယ်လေဒီအရာတွေကိုတင့်ရဲ့ဘဝတတမှာလက်ချိုးရတွဲလို့မကုံနိုင်တဲ့အမှုရာတွေကိုချစ်တော်မိတ်ဆွေတို့ပြန်လည်လက်ဆင့်ကမ်းပြီးတော့သူတို့ဘာကိုလဲရေတစ်ခွက်ပေးတိုက်ဖို့ရတဲ့အရန်ရေးကြည့်ပါလေနော်ဒါရှိတော်မိတ်ဆွေတို့ဖျားအတွက်ဘာတွေပေးဆက်ကြမလဲနော်ရှာရမေရှက်ဘေနီဂေါတို့အဘိဓနီဂေါတို့ကဖျားသခင်ဘက်မှာတို့ရှင်အကောင်းဆုံးပေးဆက်ခဲ့တယ်ဖျားဘက်မှာမယက်တီခဲ့တယ်ဖျားသခင်ရဲ့လိုကြတိုင်းနေထိုင်ခဲ့တယ်နောက်ဆုံးမှာတို့ရှင်ဒီလိုမျိုးနေထိုင်ခဲ့တဲ့အတွက်ကြောင့်သူတို့မှာတို့ရှင်ဘလောက်ထိဝမ်းသာစရာရှိသလဲသူတို့ဘာတွေရှိမှာဖျားရဲ့ကုန်းတရင်ကိုဘလောက်ထိဝင်ကျွားနိုင်ခဲ့တယ်လဲချစ်တော်မိတ်ဆွေတို့နောက်ဆုံးမီးဘိုတဲချခဲ့တဲ့ခါမှာဒီမီးဘိုတဲမှာရှာရက်မေရှက်ဘေတနီဂေါတို့ကဆိုရှင်မီးဘိုတဲကနေမှာဖျားရဲ့လင်းကိုသူတို့ဘားတွေကိုပြတ်တတ်နိုင်ခဲ့တယ်ရှင်ဘရင်အံ့ဩခဲ့တယ်မူးမတ်တွေအံ့ဩခဲ့တယ်ရုပ်ထုရှင်မှာအုံညွတ်နေတော့ပရိသတ်ကြီးအားလုံးကအံ့ဩမိန်မောတွေ့ခဲ့တယ်မီးမလောင်တဲ့ရှာရက်မေဘေနီဒီဂေါတို့ရဲ့နာမှာဖျားရှင်မရှိတယ်။အဲ့ဖျားရှင်ကသူတို့နဲ့အတူရှိနေတယ်လို့ယနေ့ချစ်တော်မိတ်ဆွေမိတ်ဆွေနဲ့အတူလည်းရှိနေတယ်။မိတ်ဆွေရဲ့ဘဝတတမှာတောကမီးတွေလောဘမီးတွေမြောင်များစွာလောင်ကျွမ်းနေနေမယ်။ဒို့ပဲမလဲဒီမီးကိုငိမ့်ပေးနိုင်တယ်ဒီမီးကိုမလောင်ကျွမ်းနိုင်အောင်စွမ်းဆောင်ပေးနိုင်တယ်မိတ်ဆွေရဲ့ဘဝတတမှာခြေကနေမှခေါင်းအဆုံးထိတိုင်အောင်စွမ်းဆောင်ပေးနိုင်တဲ့သူကဖျားပဲရှိတယ်။ရှာရက်မေရှက်ဘေဒနီဂေါတို့ကိုမီးတွေကနေမှာကယ်ထုတ်နိုင်တဲ့ဖျားကမိတ်ဆွေကိုရွေးချယ်ခဲ့တဲ့ဖျားမိတ်ဆွေကိုးကွယ်နေတဲ့ဖျားဖြစ်တယ်။ဒါကြောင့်ဟေရှာယငါနာဂတိကြံခိုင်း43ငယ်နှစ်မှာတင်းသည်ရေကိုလျှောက်သွားတော့ခါတင်းနဲ့အတူငါရှိ၏။မြေတို့ကိုလျှောက်သွားတော့ခါမနစ်မိုးရမီးကိုခြင်နှင်းတော့ခါလဲမလောင်ရမီးလျံလဲမညစ်ရတဲ့။ဘလောက်ဝမ်းမြောက်ဖွယ်ကောင်းတဲ့ကြမ်းချက်လဲ။ဒီကြမ်းချက်ကိုမိတ်ဆွေဖတ်ပါ။မိတ်ဆွေရဲ့အသက်တာမှာလဲအလို့ရအောင်လဲလေ့ကျက်ပါ။မိတ်ဆွေဖတ်ရှုပြီးတော့ဒီဂရိတော်ကဖျားရဲ့ဂရိတော်ဖြစ်တဲ့အတွက်ကြောင့်မိတ်ဆွေကိုယ်တိုင်ခံစားရမှာဖြစ်တယ်။ဖျားဘာပဲလဲရေကိုလျှောက်သွားတဲ့ခါမှာလဲတင်းနဲ့တူငါရှိတယ်။နော်။မြေတို့ကိုလျှောက်သွားတဲ့ခါမှာလဲမနစ်မွန်းရဘူး။မီးကိုခြေနဲ့နင်းတဲ့ခါမှာလဲမလောင်ရဘူး။မီးလျံလဲမညစ်ရဘူး။ဒီဂရိတော်ဟာတင့်အပေါ်မှာပေးနေတယ်ဖျားရဲ့ဂရိတော်ဖြစ်တယ်။တင်ရခက်ခဲလေးတည်းများအားလုံးကိုဖျားသခင်ကတင်းနဲ့တူရှိနေတဲ့အတွက်ကြောင့်ဖြည့်ရှင်းပေးသွားမှာဖြစ်တယ်။တင်းရဘဝတက်တာမှာဆိုရှင်ဒုက္ခပြဒနာတွေမြောင်များစွာရှိနေနေမယ်။သို့ပေမဲ့ဒီဒုက္ခဝေဒနာအနေမှာဒုက္ခမီးတွေကနေမှာဖျားသခင်ကငြိမ်ပေးပြီးတော့တင်းရဘဝတက်တာမှာတာယာမှုကိုယခုချိန်ထိတောင်ပေးနေတယ်မဟုတ်လား။ဒါကြောင့်ကျွန်တော်တို့အားလုံးဖျားဘက်မှာတစ္ဆာရှိပါ။တစ္ဆာရှိတဲ့ငယ်သားကောင်းတွေဖြစ်ပါ။ဒီနေ့တင်းရရှိတဲ့ကောင်းချီးမင်္ဂလာတွေတင်းရရှိထားတဲ့ဖျားစီကနေမှာရရှိထားတဲ့အလင်းတရားတွေသတင်းစကားတွေအားလုံးကိုဖျားကပဲပဲရေတစ်ခွက်ပေးပါလို့တောင်းနေတဲ့သူတွေကိုသင်ရေတိုက်ဖို့ရန်အတွက်ဝင်မလေးပဲနဲ့သင်ရေတိုက်နိုင်တဲ့သူဖြစ်ပါသေးတယ်။เนาะသင်ဖျားရဲ့ဘက်မှာလို့ရှိရင်မယက်တည်ပြီးတော့ဖျားရဲ့အမှုတော်မှာတတောင်းတနည်းအနေမှာပါဝင်ပြီးတော့ဖျားရဲ့လုပ်ငန်းမှာနောက်နေကြံ့ကြာခြင်းမဟုတ်ပဲနဲ့ဖျားရဲ့မှုတော်မှာဆိုရှင်ရှေ့တန်းကနေမှာဆန်းဆန်းတမန်နဲ့လုံဆောင်နိုင်တဲ့သားသမီးတွေဖြစ်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်။တနေ့ကျရင်ဘုရားသခင်ကတင့်ကိုခေါ်လိုက်မယ်။တစ္ဆာရှိသောငယ်သား။တစ္ဆာရှိသောငါသားငါသမီးဆိုပြီးတော့ဘုရားရှင်တင့်ကိုခေါ်มาဖြစ်တယ်။အဲ့ဒီအတွက်ဝမ်းမြောက်ပျော်ရွှင်စွာနဲ့ကျွန်တော်တို့ခံယူနိုင်ဖို့ရန်အတွက်ယနေ့ဘုရားဘက်မှာဆိုရှင်ယခုချိန်ကစားပြီးတစ္ဆာရှိရှိနဲ့ဘုရားရဲ့အလိုကြောင့်အသက်ရှင်နိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတဲ့ကြောင့်ဒီမှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးကိုဘုရားသခင်ကျော်ဝမ်းမြောက်ပျော်စွာပေးပါစေ။
နာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကန်တာမှာဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမချန်းစာပုံမြင်လေးကတော့ပြိုးကျဲသူပုံပမာဆိုတဲ့အကြောင်းဖြစ်တယ်။တူလေးတူမလေးတို့ရေယေရှုခရစ်တော်နဲ့သူ့ရဲ့တပည့်တော်တွေဟာနေရာဒေသအသီးသီးစီကိုနေရာဒေသအသီးသီးကိုလှဲ့လှယ်ရင်းတရားဟောပြောတဲ့ကွယ်တနေ့တော့သူနားနေတဲ့အိမ်ကနေထွက်ပြီးအိုင်ကြီးရဲ့ကမ်းခြေမှာထိုင်နေတော်မူတဲ့ဒီအချိန်မှာပဲယေရှုခရစ်တော်စီကိုရောက်လာကြတဲ့လူထုပရိသတ်ကြီးဟာအင်မတန်မှအများတဲ့ကွယ်ဒီအခါယေရှုခရစ်တော်ကလှေပေါ်မှာတက်ထိုင်ပြီးဟောပြောရတဲ့ကလေးတို့ရဲ့လူတွေကများလွန်းလို့လေလူတွေကတော့ကမ်းခြေမှာရပ်နေကြလေရဲ့ယေရှုခရစ်တော်ဟာလူထုပရိသတ်တွေကိုဟောပြောသွန်သင်တဲ့အခါမှာပုံပမာလေးတွေနဲ့ဟောပြောသွန်သင်တဲ့အတွက်လူတွေကတိတ်ပြီးတော့စိတ်ဝင်စားကြတာပေါ့ကွယ်ခလေးတို့ရေအခုလဲမျိုးကျဲသူပုံပမာလေးနဲ့လူပရိသတ်ကြီးကိုဟောပြောသွန်သင်ပြန်တယ်လေဘယ်လိုဟောပြောလဲဆိုရင်ဖတ်ကြည့်ကြရအောင်နော်ယေရှုခရစ်တော်ကဘယ်လိုဟောပြောလဲဆိုရင်နားထောင်ကြရအောင်နော်ယေရှုခရစ်တော်ကမျိုးကျဲတဲ့လူတယောက်ဟာမျိုးကျဲဖို့ထွက်သွားတယ်တဲ့ကွယ်အပြင်ဘက်ကိုရောက်တဲ့အခါမှာမျိုးစေ့တွေကိုကျဲလိုက်တာပေါ့သူကျဲလိုက်တဲ့မျိုးစေ့တွေဟာလမ်းမှာကျတဲ့အတွက်ငှက်တွေဟာလာပြီးတော့စားကြတဲ့ကွယ်တချို့မျိုးစေ့တွေဟာမြေစီလွာပါတဲ့ကြောက်ပေါ်မှာကျရောက်တယ်မြေသားတိမ်တဲ့အတွက်အပင်တွေလှိမ့်လှိမ့်မြန်မြန်ပဲပေါက်ပေမဲ့နေထွက်လာတဲ့အခါမှာနေပူလောင်ပြီးအမြင့်မဆွဲတဲ့အတွက်ပင်တွေဟာညှိုးနွမ်းသွားကြတယ်တချို့မျိုးစေ့တွေကတော့စူးထဲမှာကြတယ်။စူးပင်တွေဟာကြီးထွားလာပြီးတဲ့နောက်အပင်ငယ်တွေကိုလွှမ်းမိုးပြီးသေစေကြတယ်။တချို့မျိုးစေ့တို့ကတော့မြေကောင်းမြေသားမှာကြတယ်။ဒီအခါအပင်တွေပေါက်ပြီးအဆ100အဆ60အဆ30သီးနှံတွေတိုးပွားလာကြတဲ့ကွယ်။အဲ့ဒီအကြောင်းကိုပရိသတ်တွေကိုပြောပြတဲ့ခလေးတို့ရေလူထုပရိသတ်တွေကယေရှုကိုယ်တော်ကိုဘာဖြစ်လို့ပုံပမာနဲ့ဟောပြောမိန့်တော်မူသလဲလို့မေးတဲ့အခါမှာယေရှုခရစ်တော်ကကျွန်ုပ်ဥပမာဆောင်ပြီးပြောရတဲ့အကြောင်းရင်းကတော့လူတွေဟာကြည့်ပေမဲ့မမြင်ကြဘူးနားထောင်ပေမဲ့မကြားကြလို့သူတို့သိနားလဲအောင်ပြောပြရခြင်းဖြစ်တယ်သူတို့သိနားလဲမှငါ့ကိုယုံကြည်ကိုးစားကြမယ်ငါလဲသူတို့အပြစ်ကိုဖြစ်လို့မယ်လို့ပြောပြတဲ့ကွယ်ခလေးတို့ရေမျိုးစစ်ကျဲတဲ့ဥပမာရဲ့အနဲ့အဓိပ္ပာယ်ကတော့ဒီလိုကွမှတ်ထားကြရအောင်နော်လမ်းမှာကြတဲ့မျိုးစစ်တွေဟာကောင်းကင်နိုင်ငံတော်အကြောင်းကြားရပေမဲ့နားမလည်တဲ့လူတွေနဲ့တူတယ်သူတို့ရဲ့စိတ်နှလုံးထဲမှာကျဲထားတဲ့တရားတော်မျိုးစစ်ကိုစာရမဏေဟာလာပြီးတော့ယူငင်သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ကြောက်မြေပေါ်မှာကြတဲ့မျိုးစစ်ကြတော့တရားတော်ကိုကြားလင်ကြားချင်းဝမ်းမြောက်ဝမ်းသာစွာပဲလက်ခံယူတဲ့သူတွေကိုဆိုလိုတယ်ဒါပေမဲ့ဧဝံဂေလိတရားတော်ဟာ
သူတို့စိတ်နှလုံးထဲမှာအမြင့်မစွဲပဲခဏတာသာတည်ရှိတယ်။ဒီအတွက်ကြောင့်သူတို့ဟာတရားတော်ကြောင့်ဒုက္ခနဲ့နှိပ်စက်ညှင်းဆဲခြင်းတွေကြုံရတဲ့အခါချက်ချင်းပဲဖောက်ပြန်သွားကြတယ်။စူရောထဲမှာကြတဲ့မျိုးစေ့တွေဆိုတာကတော့တရားတော်ကိုကြားပြီးအသီးအပွင့်မဖြစ်ထွန်းစေနိုင်တဲ့သူတွေကိုဆိုလိုတယ်။သူတို့ရဲ့စိုးရိမ်ကြောက်ကြမှုတွေနဲ့စီးစိမ်ချမ်းသာခံစားလိုမှုတွေကတရားတော်မျိုးစေ့ကိုလွမ်းမိုးတဲ့အတွက်ဘယ်လိုမှအသီးမသီးမပွင့်နိုင်တော့ဘူးပေါ့။ကလေးတို့ရေမြေကောင်းမြေသားမှကြတဲ့မျိုးစေ့ကတော့တရားတော်ကိုကြားပြီးနားလည်သဘောပေါက်တဲ့လူတွေကိုဆိုလိုတယ်။အဲ့ဒီလူတွေဟာအဆ100အဆ60အဆ30ဝိညာဉ်အသီးတွေကိုရိတ်သိမ်းရမယ်လို့ဆိုလိုတာဖြစ်တယ်။ကလေးတို့ရေကလေးတို့လည်းဧဝံဂေလိသတင်းစကားတရားစကားတွေကိုကြားရတဲ့အခါမှာကိုယ်စိတ်နှလုံးထဲမှာဘယ်လိုအခြေအနေဘယ်လိုအတိုင်းအတာနဲ့ခံယူကြမှာလဲဆိုတာကိုယ့်ကိုယ်ကိုရွေးချယ်ဆုံးဖြတ်ကြရမယ်နော်။ကလေးတို့ကိုအကြံပေးချင်တာကမြေကောင်းမြေတန့်ဖြစ်ပြီးမြေဩဇာကောင်းတဲ့မြေပေါ်မှာကြတဲ့အနေအထားအတိုင်းခံယူနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ကွယ်။ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ
။ခုချိန်မှာတာဝန်တည်တော်သားသမီးတယောက်ဖြစ်အောင်ပြုစုပျိုးထောင်ခြင်းဆိုတဲ့စာအုပ်ထဲကမပြောနဲ့တင် जा ပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တောတာရှင်များရှင်သားသမီးများကိုအဝတ်အစားများဖြင့်ပံ့ပိုးကလောကဆန်နှုန်းနဲ့အညီကြောင်းထားပြီးလင်မိမိတို့ရဲ့တာဝန်ကြီးပုံပြီးလို့မိဘအများစုကအထင်ရှိပါတယ်။မိမိတို့ရဲ့ရင်သွေးများရဲ့အတ္တတာမှာလိုအပ်တဲ့ပညာရေးများကိုပြင်ဆင်ရန်အချိန်မရတဲ့အခြေအနေအထိအလုံများနေကြတယ်။ကဲတင်ရှင်အားဂုံပြူတက်တဲ့အထိအစွမ်းတက်တီများအုံပြူတတ်အောင်သားသမီးများအားတင်ပေးဖို့လဲသူတို့မကြိုးစားကြပါဘူး။သူငယ်သွားရလမ်းဝ၌ဆုံးမသွန်သင်လို့တို့ပြူလင်သူသည်အိုသောအခါထိုလမ်းမမလွဲလိုက်သွားလိမ့်မည်ဆိုတဲ့ရှောလမုန်မင်းကြီးကသွန်သင်ထားပါတယ်။သူငယ်သွားရလမ်းဝ၌ပြောလို့တို့ပြူလင်သူသည်အိုသောအခါထိုလမ်း၌မလွယ်လိုက်သွားလိမ့်မယ်လို့တွင်တင်မထားပါဘူး။ကလေးများနဲ့လူငယ်များကိုပညာပေးလေ့ကျင့်ပေးခြင်းတာဝန်ထက်ပညာသားပါပါဂရုတစိုက်လှုံ့ဆော်ရတဲ့အလို့သူတို့မှမရှိပါဘူး။ငယ်ရွယ်သူများအပေါ်လွှမ်းမိုးတဲ့ဩဇာတရားမှုများမှာ၎င်းတို့ရဲ့ပတ်ဝန်းကျင်ဟာအားအကောင်းဆုံးဖြစ်ပါတယ်။ကလေးများကိုလေ့ကျင့်ပညာပေးရမှာစင်ကြင်ုံတရားမရှိတဲ့တိရိစ္ဆာန်များကိုလေ့ကျင့်တဲ့နည်းနဲ့ခြားနာဖို့လိုအပ်ပါတယ်။တိရိစ္ဆာန်အရင်းများမှာသခင်ခိုင်းစေတယ်လို့လှုပ်ဆောင်ရင်တင်ပေးဖို့ဖြစ်တော့လေ။ကလေးများမှမူကိုကိုကိုထိမ့်သိမ့်တက်အောင်တင် जा ပေးရမှာဖြစ်တယ်။အော်တာပါစိတ်ရဲ့မိန့်ဆိုမှုကိုအလိုဆန္ဒကနာခံမှုရှိလာအောင်လေ့ကျင့်ပေးရမယ်။ဆန္ဒမပါဘဲဆရာကိုကြောက်တဲ့စိတ်နဲ့ခိုင်းသမျှလှုပ်ဆောင်ရန်ကလေးများကိုတင် जा ပေးရမှာမဟုတ်ပါဘူး။ထို့တင်နှံမျိုးဟာညံ့အမျောမြင်ကင်းတဲ့တင်နှံမျိုးဖြစ်ုံသာမကကြီးမားတဲ့စိုးကျိုးများနဲ့ရင်ဆိုင်ရစေနိုင်ပါတယ်။ဒီလိုတင်နှံမျိုးကိုရထားတဲ့ကလေးများဟာစိတ်နှလုံးခိုင်မာမှုနဲ့ဆုံးဖြတ်ချက်ခိုင်မာမှုမှာအားနေပါတယ်။စီးမြင်းများနဲ့အညီလှုပ်ဆောင်ရန်တွင်တင်မထားတဲ့အပြင်စင်ကြင်ုံတရားအားကောင်းအောင်လဲလေ့ကျင့်ထားခြင်းမရှိဘူး။ဖြစ်နိုင်မယ်ဆိုရင်ကိုကိုကိုအားကိုတက်အောင်ကလေးများကိုတင် जा ပေးပါရှိသမျှဆွမ်းအားမျိုးမျိုးကိုလေ့ကျင့်အသုံးချစေခြင်းအပြင်ဘလို့အပိုင်းမှာအားကောင်းပြီးဘလို့နေရာမှာအားနည်းနေတယ်ဆိုတာကိုသိရှိလာမှာဖြစ်တယ်။ဆရာကောင်းများအနေဖြင့်ကလေးငယ်များရဲ့အားနည်းတဲ့အပိုင်းကိုပြန်လည်အားကောင်းလာအောင်လေ့ကျင့်ပေးခြင်းအပြင်ထိုကလေးဟာဘက်ဆုံအားကောင်းတဲ့လူသားတူဖြစ်လာပါတယ်။တမချန်းစာဟာကလေးငယ်များလေ့လာသင်တဲ့ပထမစာအုပ်ဖြစ်ပါတယ်။မိဘများဟာအဲ့ဒီစာအုပ်ထဲမှာအကြံပေးချက်ကိုသားသမီးများအားပြောပြရမယ်။နှုတ်ကပတ်တော်ဟာ၎င်းတို့အသက်တာရဲ့စီမင်းဖြစ်ရပါမယ်။ဘုရားသခင်ဟာသူ့ရဲ့ဖခင်တော်ဖြစ်ကြောင်းကိုသိဖို့အဲ့ဒီစာအုပ်ကိုကလေးငယ်လေ့ကျင့်ရမှာဖြစ်လို့နှုတ်ကပတ်တော်ဘာသင်ငန်းစာများအပြင်ကိုရိုရှင်ရဲ့ဇာတိတာကိုသူတို့သိရှိလာမှာဖြစ်တယ်။နှုတ်ကပတ်တော်ဘာစီမင်းများကိုဆွဲမှတ်သွားအောင်သင်ကြားပေးခြင်းအပြင်ကလေးများဟာစင်ကြင်ုံတရားနဲ့ဝေဖန်ပိုင်းခြားနိုင်စွမ်းများကိုလေ့ကျင့်နိုင်ကြမှာဖြစ်ပါတယ်။နားဆင်ကြကြတဲ့သောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြီးပေးပါစီရှင်
တော်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 462 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွတ်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလို့ပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 459နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ